ဂျပန်စစ်ဘက်ကပေးတဲ့သင်တန်းတွေမှာမြန်မာစစ်တပ်ကတပ်ဖွဲ့ဝင်၄ဦးသင်တန်းသားအဖြစ်တရောက်နေတဲ့အကြောင်းဂျပန်ကာကွယ်ရေးဝန်ကြီးနိုဘူအိုကီရှိကပြောပါတယ်။ဂျပန်အောက်လွှတ်တော်လူညိုရေးဆိုင်ရာကော်မတီမှာဧပြီလ26ရက်အင်္ဂါနေ့ကဝန်ကြီးကီရှိတင်ပြခဲ့တာကိုကိုးကားပြီးအစာအိမ်ရှင်ပွန်းဂျပန်နေစဉ်သတင်းစာရဲ့ဒီကနေ့သတင်းတပုတ်မှာရေးထားတာပါ။မြန်မာတပ်ဖွဲ့ဝင်၃ဦးကဂျပန်ကာကွယ်ရေးအကယ်ဒမီမှာသင်တန်းတက်ရောက်နေပြီးနောက်တဦးကဂျပန်ကာကွယ်ရေးလီဒါရဲ့အရာရှိသင်တန်းကျောင်းမှာတက်ရောက်နေတဲ့အကြောင်းကော်ရီးဝန်ကြီးကီရှိကဂျပန်အောက်လွှတ်တော်မှာပြောခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအထိမြန်မာစစ်တပ်ကတပ်ဖွဲ့ဝင်တွေကိုဂျပန်စစ်ဖက်တင်နန်းတွေမှာဆက်ပြီးလက်ခံထားတဲ့ပေါ်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ထားပါတယ်ကော်ရီးဝန်ကြီးကီရှိကတော့ဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုတာတွေလုပ်ခဲ့တဲ့အကြောင်းနဲ့အခုလိုတင်နန်းတွေမှာတယောက်ခွင့်ပြုတဲ့အတွက်ဒီမိုကရေစီနဲ့အရက်ဖက်ထိန်းချုပ်မှုကိုတပ်ဖွဲ့ဝင်တွေနားလေသဘောပေါက်စီမှာဖြစ်တယ်လို့အထူးထောက်ပြပြောဆိုခဲ့ပါတယ်ဒီမိုကရေစီတိုင်းပြည်တစ်ခုမှာအဖွဲ့အစည်းတစ်ခုလုပ်ငန်းဆောင်ရွက်ပုံကြောင်းဒီတင်နန်းသားတွေကိုတည်တည်ချာချာတင် जा ပေးခြင်းအပြင်မြန်မာနိုင်ငံအနာဂတ်ကိုပြန်လည်တည်ဆောက်တာမှာအထောက်အကူဖြစ်စေမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးဧပြီလ26ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းဝန်ကြီးကီရှိကပြောသွားတဲ့အကြောင်းအစာရေးရှင်ပုံသတင်းမှာရေးထားပါတယ်